နော်ဝေးနိုင်ငံအခြေစိုက်ဒီမိုကရက်တစ်မြန်မာအသံ DVB မှာဥဆောင်ညွှန်ကြားရေးမှူးနဲ့လက်ထောင်ညွှန်ကြားရေးမှူးတို့ရာထူးကနေနှုတ်ထွက်သွားပါတယ်လုပ်ငန်းအတွင်းငွေကြေးကွာဟမှုတွေကအမေရိကန်ဒေါ်လာ3သိန်းလောက်ရှိနေလို့ဒါကိုစစ်ဆေးဖို့နော်ဝေးအာဏာပိုင်တွေကိုတိုင်ကြားထားတယ်လို့မနေ့ကပဲတရားဝင်ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်ဒီလိုပြဿနာတွေရှိနေပေမဲ့လည်း DVB ရုပ်သံလွှင့်ဌာနရဲ့ထုတ်လွှင့်မှုနဲ့ရေဒီယိုထုတ်လွှင့်မှုတွေကတော့အပြောင်းလဲမရှိဘူးလို့ဆိုပါတယ်ဒီအခြေအနေတွေကိုသိနိုင်အောင်လက်ရှိဦးဆောင်ညွှန်ကြားရေးမှူးတာဝန်ကိုယူထားတဲ့ဦးဟန်ညောင်ရွှေကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့အခု DVB Democratic မြန်မာအသံကဒီထိပ်ပိုင်းခေါင်းဆောင်တချို့နှုတ်ထွက်သွားတယ်ရာထူးအပြောင်းလဲတွေရှိလာတယ်ငွေကြေးပြဿနာတွေတက်နေတယ်လို့ကျွန်တော်တို့ကြားရပါတယ်ခင်ဗျအဓိကဘလို့ဖြစ်တာလဲဆိုတာရှင်းပြပေးပါအ
ဓိကပြဿနာဖြစ်တာကတော့တော့ရဲ့ method ရုံးပေါ့နော်ပြည်တွင်းကအဖွဲ့အစည်းလဲပြဿနာမရှိဘူးတခြားမှာလုပ်နေတဲ့ DVB လဲပြဿနာမရှိဘူးဒါပဲ method ရဲ့ခေါင်းဆောင်မှုပေါ့အဲ့ဒီအဖွဲ့အစည်းကအဲ့ဒီကောင်းဆောင်တွေကသူတို့ report တင်တဲ့ကိစ္စနဲ့ကျွန်တော်တို့ပြန်စစ်တဲ့ကိစ္စနဲ့လွဲနေလို့ဖြစ်ပါတယ
်။ဆိုတော့မဲဆောက်ယုံခွဲနဲ့ရန်ကုန်နဲ့ဂျာပြဿနာလားမဲဆောက်ယုံခွဲနဲ့နော်ဝေးဌာနချုပ်ဂျာပြဿနာလားခင်ဗျာ
။ဒီမဲဆောက်ယုံနဲ့အော့စလိုဂျာမှာဒီစည်ရင်တင်တဲ့နေရာမှာမကိုက်ဘူးပေါ့နော်။သူတို့တင်လာတဲ့စည်ရင်နဲ့ကျွန်တော်တို့ပြန်တည်တဲ့စည်ရင်နဲ့မတူဘူး။အဲ့ဒါဖြစ်နေတာ။
လောစေဦးဟန်ချောင်ရွှေကဥဆောင်ညွန်ကြိုင်းမှုယာဒူးကိုယူထားလိုက်ပြီဆိုတာဟုတ်ပါသလားအဲ့ဒါယာယီလားဘလို့ပါလဲခင်ဗျာ
အခုကယာယီပါပဲဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီ Norwegian ဥပဒေအရအရေးယူရတော့အပြင်ကနေပြန်မှလာစီစစ်ဖို့ရှိတယ်ဆိုတော့အပြင်ကလာစီစစ်တော့ဒီအေချမ်းနိုင်တို့ကိုခင်မဝင်းတို့ဟာဆက်ပြီးတော့တာဝန်ခံနေရင်တို့အတွက်အနောက်ဆက်ဖြစ်မစိုးကိုခင်မဝင်းတို့ကလည်းတို့ယာယီထပ်ပေးမယ်ဒီလာစုံစမ်းတဲ့ပုံကိုလေးလာစီစစ်တဲ့ပုံကိုလေးလွတ်လွတ်လပ်လပ်ရှာဖွေနိုင်အောင်ပေါ့စီစစ်နိုင်အောင်ကျွန်တော်ကလည်းသူတို့ကစီမံခန့်ခွဲတဲ့အဝန်ကိုမကင်တော့ကျွန်တော်ကယာယီကင်ပေးတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့ကြားတာကဒေါ်လာ3သိန်းဘိုးလောက်ငွေကွာဟမှုရှိနေတယ်ကြားပါတယ်အဲ့ဒါဟာအလွဲသုံးစားလုပ်တယ်လို့ပြောလို့ရမလားခင်ဗ
ျကျွန်တော်တို့ကတော့ကွာဟတယ်ဆိုတော့ဒီကိစ္စကိုအမှုလုပ်မယ်သူတို့ကအလွဲသုံးစားသလားဘယ်လိုဖြစ်သလားဆိုတဲ့ဟာကဒီယုံကနေပဲဆုံးဖြတ်ပါလိုက်မယ
်ဟုတ်ကဲ့ဆိုတော့အဲ့ဒါအဓိကတာဝန်ရှိတဲ့သူတွေကဘယ်သူတွေလဲခင်ဗျာ
အာနာမည်ကတော့မပြောပြရပါစေနဲ့ဒီတရားရုံးမှာရင်ကျွန်တော်တို့ကတင်ချင်ပါတယ်တရားရုံးကလက်ခံမှာပဲကျွန်တော်တို့ကနာမည်လေးပါလေးထွက်လာပါမယ်အဓိကကတော့ဒီတွင်းလုပ်ငန်းဦးဆောင်တဲ့ပုဂ္ဂိုလ်3ယောက်လောက်ပါပါမယ်နော်တခြားကပြည်တွင်းကလူတွေမပါဘူးဒီမက်ဆော့ကတာဝန်ခံတယ်တုံးရောက်ဖြစ်ပါလေ
။ဟုတ်ကဲ့ဒီလိုအခြေအနေတွေဖြစ်လာတဲ့အတွက်ကြောင့်မလို့ DVB ရဲ့အတန်လွတ်တဲ့လုပ်ငန်းတွေရေဒီယိုလုပ်ငန်းတွေဘလို့ထိခိုက်မှုတွေရှိလဲဘလို့ပြောင်းလဲတွေရှိပါလဲခင်ဗျ။
တင်းထုတ်တဲ့ဖက်ကတော့ပြဿနာမရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်ဆက်ပြီးတော့မှဒီတွင်းကတင်းထောက်လေလေကျွန်တော်တို့ကလက်တွဲပြီးလုပ်နေတာရှိတယ်။ဒီအော့စလိုဖက်မှာဒီဇင်မဲဖက်မှာဒီအိန္ဒိယဖက်မှာကလည်းကျွန်တော်တို့တင်းထုတ်တဲ့ဖက်မှာကတော့အပြောင်းလဲပါမှမရှိပါဘူး။ကိုအချမ်းနိုင်တဲ့ကိုခင်မဝင်းကလည်းဒီအုတ်ချုပ်ရေးဖက်မှာမကင်ပဲနဲ့ဒီဒင်းထုတ်တဲ့ဖက်မှာဆက်လုပ်သွားမယ်ဆိုတော့ဒီမှာပြဿနာမရှိဘူးကျွန်တော်လာကင်တဲ့နေရာမှာကလည်းကျွန်တော်တို့ management ဖက်ကဒီထက်ပိုကောင်းအောင်ဘယ်လိုလုပ်မလဲဆိုတာကိုပဲကျွန်တော်တို့ကဂရုစိုက်ပြီးကြည့်မယ
်ဦးအချမ်းနိုင်တဲ့ဦးခမဝင်းတို့ကသူတို့ရဲ့ယာဒူးတွေကနေပြီးတော့နှုတ်ထွက်သွားရဆိုပေမဲ့ DVB လုပ်ငန်းထဲမှာတော့ဆက်ပြီးတော့လုပ်နေဦးမှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဘာကြောင့်လဲဆိုတော့သူတို့ကဒီအုတ်ချုပ်ရေးပိုင်းမှာငွေရေးကြေးရေးကန်တဲ့နေရာမှာသူတို့ကမကင်တော့ဘူးဒီကျွန်တော်တို့စီစစ်တဲ့ကိစ္စမှာအနောက်ရှက်မပေးဖို့လွတ်လွတ်လပ်လပ်ကျွန်တော်တို့စီစစ်နိုင်အောင်သူတို့ကသူတို့ကိုသူတို့နေရာကနေနှုတ်ထွက်သွားတာဖြစ်ပါတယ
်ဟုတ်ကဲ့ဒီမိုကရက်တစ်မြန်မာအသံ DVB ရဲ့ဥဆောင်ညွှန်ကြားရေးမှူးအသစ်ဦးဟန်ညောင်ရွှေကျေးဇူးများတင်ပါတယ်ခင်ဗျာ